အင်ဂျင်စားဗိုလ်ချုပ်အုံးသွင်းကိုလှုပ်ကြံတပ်ဖြတ်မှုအပေါ်စစ်ကောင်စီကရှုံချလိုက်ပြီးဒါဟာစစ်မှုထမ်းအောင်တွေကိုရည်ရွယ်ချက်ရှိရှိလှုပ်ကြံတပ်ဖြတ်နေတာပဲဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောဆိုခဲ့ပါတယ
်ဗိုလ်ချုပ်အုံးသွင်းနေတယ်လဲဘာတောက်တိုင်မှမဟုတ်ပါဘူးတမတော်နဲ့ပတ်သက်လာပြီးတော့ဝေဖန်တရားရှိရင်လဲဝေဖန်နေရတော့တွေ့ရမှာဖြစ်ပါတယ်ခုနောက်ပိုင်းမှာတွေ့တဲ့စစ်မှုထမ်းအောင်တွေလှုပ်ကြံတပ်ဖြတ်နေတာလဲကျွန်တော်တွေ့ရပါမယ်ကျွန်တော်ပြောချင်တာကဒီတိုက်ခိုက်လုပ်ခဲ့တဲ့ NLD ပါတီမှာပဲဖြစ်ပါပဲဖြစ်ဖြစ်ပါဗျာ။ဗိုလ်ချုပ်တင်ဦးကစပြီးတော့ကျွန်တော်ဗိုလ်ချုပ်အောင်ကြီးတို့လည်းစစ်မှုထမ်းဟောင်းတွေပဲဖြစ်ပါတယ်ဗျာ။သူတို့လှုပ်ဆောင်တဲ့ရည်ရွယ်ချက်ဒီပါဒနာဝန်ထမ်းတွေစစ်မှုထမ်းဟောင်းတွေလည်းပတ်သက်လာပြီးရည်ရွယ်ချက်တစ်ခုနဲ့လှုပ်ကြံတတ်ဖြတ်နေခြင်းပဲဖြစ်ပါတယ်။ဒါတွေကသူတို့ပြောတဲ့ဒီမိုကရေစီလားလို့ပဲကျွန်တော်တို့မေးခွန်းထုတ်ချင်ပါတယ်ဗျာ။
အငြင်းစားဗိုလ်ချုပ်အုံးသွင်းဟာစနေနေ့နေ့လယ်3နာရီလောက်မှာနေအိမ်မှာပြစ်တက်ခံခဲ့ရတာဖြစ်ပြီးပြန်လဲခုခံမှုစ조사တဲ့တမက်ဖြစ်သူဗိုလ်ကြီးဟောင်းရဲတေစာလည်းပြစ်တက်ခံခဲ့ရပါတယ်ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးအင်းယာမြို့ပြပျောက် जा အဖွဲ့အင်းယာ Urban Force ကသူတို့လှုပ်ဆောင်ခဲ့တာဖြစ်ကြောင်းမနေ့ကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်လုံခြုံရေးတွေတင်းကျပ်ထားတဲ့ဂျားတွေကအစစ်မြစ်စစ်တပ်အရာရှိဟောင်းကိုပထမဦးဆုံးအကြိမ်ရှင်းလင်းနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ဦးအောင်သွင်ဟာစစ်တပ်တောက်တိုင်ဖြစ်တာမို့လှိုင်မြို့နယ်အမှတ်7ရပ်ကွက်အောင်တမရိပ်သာလမ်းသူနေအိမ်မှာအခုလိုဝင်ပစ်ခဲ့တာလို့မြို့ပြပျောက် जा အဖွဲ့ဝင်တူကလည်း VOA ကိုပြောဆိုခဲ့ပါတယ်။ဗိုလ်ချုပ်အောင်အုံးသွင်းဟာဆေးအာဏာမသိမ်းခင်တနစ်ခန့်ကအာဏာသိမ်းစရာမလိုပဲ2008ဖွဲ့စည်းပုံအရစစ်တပ်အာဏာထိန်းလို့ရကြောင်းစစ်ကောင်စီဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းထံစာတမ်းရေးပို့ခဲ့တဲ့အကြောင်းနဲ့သူဟာဗိုလ်မှူးချုပ်ဘွားနဲ့အငြင်းစားယူခဲ့တာဖြစ်ပြီးတီတီလင်ကဘင်္ဂလားဒေ့ချ်မော်လ်ဒိုင်းနဲ့တောင်အာဖရိကတန်အမတ်တာဝန်ယူခဲ့သူဖြစ်တယ်လို့မြို့ပြပျောက် जा အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။